မြန်မာနိုင်ငံမှာနိုင်ငံရေးတိုးတက်မှုတွေတွေ့မြင်နေရပေမဲ့ဒီတဲ့ပိုဆောင်ရွက်သွားဖို့လေတိုက်တွန်းလိုတဲ့အကြောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့လက်ရှိဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲအာဆီယံရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူဖို့ထောက်ခံမှုပေးဖို့ဆိုတာကိုတော့ရည်ရည်ပြတ်မပြောနိုင်သေးဘူးလို့လည်းဆိုပါတယ်။အာဆီယံအသင်းရဲ့ဥက္ကဋ္ဌဖြစ်အလှည့်ကျစဉ်တုန်းကလက်လွတ်ခဲ့ရတဲ့မြန်မာနိုင်ငံအတွက်အခုတခါမှရောတာဝန်ယူနိုင်ဖို့နှိစက်မှုရှိနေပြီလားဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဝင်းမင်းကအပြည့်အစုံပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရှေ့ဘက်နိုဝင်ဘာ14ကနေ19အထိလုံးမဲ့19ချိန်မြောက်အာဆီယံနိုင်ငံတွေရဲ့ထိတ်ဆုံးကခေါင်းဆောင်တွေတက်မဲ့အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံပါလီကျွန်းလင်းမှာလုပ်မှာဖြစ်ပါတယ်။ဒီထိတ်သည့်အစည်းအဝေးမှာမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌလုပ်ရေးကိစ္စကိုဆုံးဖြတ်နိုင်ဖို့ကြိုတင်လည်လာရေးခီးစဉ်အဖြစ်လက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကမြန်မာနိုင်ငံကိုပြီးခဲ့တဲ့ပတ်ကသွားလည်ခဲ့ပါတယ်။ဒီ3ရက်ကြာလည်လာရေးခီးစဉ်ထဲမှာအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးမာတီနာတလာဂါဝါအနေနဲ့မြန်မာသမ္မတဦးသိန်းစိန်ထိပ်တန်းအစိုးရအရာရှိတွေအပြင်အဓိကအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့အစိုးရနဲ့မဆိုင်တဲ့လူထုအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲတွေကနေအာဆီယံနိုင်ငံကြီးဝန်ကြီးလည်လာသိရှိခဲ့တဲ့တိုးတက်မှုတွေကြောင့်အာဆီယံကသတ်မှတ်ထားတဲ့အချက်တွေနဲ့မြန်မာနိုင်ငံကနှိစက်လာနေပြီလို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရှိသူမိုက်ကယ်တန်နီကအခုလိုဆိုပါတယ
်။ What he heard and he see in Myanmar is that there is a important development has taken place in the past year.
သူအနေနဲ့မြန်မာနိုင်ငံခီးစဉ်ထဲမှာမြင်ခဲ့ကြားခဲ့ရတာတွေကတိရတိုင်းလွန်ခဲ့တဲ့နှစ်အတွင်းအရေးပါတဲ့ဖြစ်ပေါ်တိုးတက်မှုတွေရှိလာခဲ့တယ်ဆိုတာပါပဲ။ဒီအရေးပါတဲ့ဖြစ်ပေါ်တိုးတက်မှုတွေကြောင့်အာဆီယံဘက်ကသတ်မှတ်ထားတဲ့အခြေအနေတွေနဲ့နှိစက်လာအောင်လည်းဖန်တီးပေးနိုင်တယ်လေ။
ဒီမြန်မာနိုင်ငံလည်လာရေးခီးစဉ်ပြီးမှာအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကလည်းမြန်မာနိုင်ငံမှာပြန်နောက်မဆုတ်နိုင်တဲ့တိုးတက်မှုတွေစဖြစ်နေပြီလို့သူခန်းစားရကြောင်းပြောခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရမိုက်ကယ်တန်နီကလည်းအခုလုပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုမြန်မာအစိုးရအနေနဲ့ဆက်လုပ်သွားဖို့အင်ဒိုနီးရှားဘက်ကဆက်လက်အားပေးနေတယ်လို့ဆိုပါတယ်။အဲဒီတော့အင်ဒိုနီးရှားအစိုးရအနေနဲ့မြန်မာနိုင်ငံကအာဆီယံဥက္ကဋ္ဌလုပ်ဖို့ကိုထောက်ခံပါသလားလို့မေးရမှာတော့အင်ဒိုနီးရှားနိုင်ငံကြီးပြောခွင့်ရှိသူကကြိုတင်ဟောကိန်းတော့မထုတ်ချင်ကြောင်းနဲ့ထိပ်သီးဆွေးနွေးပွဲကထွက်လာမဲ့ရလဒ်ကိုစောင့်ကြည့်ဖို့လိုကြောင်းဆိုပါတယ
် We welcome the development important and significant development that has taken place in Myanmar
ဒီလိုမြန်မာနိုင်ငံထဲမှာဖြစ်ခဲ့တဲ့တိုးတက်မှုတွေဟာထူးထူးခြားခြားအရေးပါတာမို့ကျွန်တော်တို့ဘက်ကကြိုးစိုးပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌလုပ်ဖို့ကိစ္စကတော့အခုမကြာခင်လုပ်တော့မဲ့အာဆီယံထိပ်သီးအစည်းအဝေးတဲ့ချက်မှာဝိုင်းဝန်းစဉ်းစားဆုံးဖြတ်ကြရမှာပါ
အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးပြောခွင့်ရမိုက်ကယ်တန်နီကပဲအခုလိုကြိုတင်ဟောကိန်းမထုတ်ချင်ပေမဲ့လည်းအရင်တစ်နှစ်ကတည်းကစာရင်အရင်6လကတည်းကစာရင်တော့မြန်မာနိုင်ငံတဲကဖြစ်ပေါ်တိုးတက်မှုတွေဟာထူးခြားအရေးပါတယ်လို့အင်ဒိုနီးရှားဘက်ကခန်းစားလာရတယ်လို့ဆိုပါတယ်အဲ့ဒီတော့ဘလို့တိုးတက်မှုတွေကိုဆိုလိုပါလဲလို့ထပ်မေးရမှာတော့မိုက်ကယ်တန်နီကပဲ
ဒီ
ရေးပါတဲ့တိုးတက်မှုတွေကိုကျွန်တော်တို့ရုတ်တရက်ဆိုသလိုတွေးခဲ့ရတယ်လေယုံကြည်မှုကြောင့်အချင်းချနေတဲ့သူတွေနိုင်ငံရေးအချင်းသားတွေအများပြားလဲလွတ်လာခဲ့ပါတယ်ပြီးတော့နောက်ထပ်ဒီရက်များများလဲလွတ်ဖို့အလားအလာရှိနေတယ်လေ
ဒါအပြင်မိုက်ကယ်တန်နီကပဲမကြာခင်လပိုင်းတွေအတွင်းဖြစ်ခဲ့တဲ့တိုးတက်မှုတွေကလည်းအရေးပါတယ်အဲ့ဒီထဲကတစ်ခုကတော့ဒေါ်ဆန်းစုကြည်ပါတီတရားဝင်လှုပ်ရှားနေအောင်ဥပဒေပြင်ပေးတာဖြစ်တယ်လို့ဆိုပါတယ
် Parliamentary we noted has passed a law that revised the regarding the registration of political parties that
လို့တော့ဘက်ကလည်းဒေါ်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးနဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်လိုပါတီမျိုးအနေနဲ့အနာဂတ်ရွေးကောက်ပွဲတွေမှာဝင်နိုင်မှုပါတီမှတ်ပုံတင်စီမင်းဥပဒေတွေကိုပြောင်းလဲထုတ်ပြန်ပေးခဲ့သေးတယ်လေ
ဒါအပြင်အင်ဒိုနီးရှားနိုင်ငံကြီးပြောခွင့်ရမိုက်ကယ်တန်နီကပဲမြန်မာအစိုးရနဲ့ဒေါ်ဆန်းစုကြည်တို့ကြားအဖြူသဘောဆောင်တဲ့ဆွေးနွေးမှုတွေဆက်လုပ်နေပြီးပူးပေါင်းဆောင်ရွက်မှုတွေစလုပ်လာတာဟာလည်းအရေးပါတယ်လို့ဆိုပါတယ်ခင်ဗျာ